ထိုင်းနိုင်ငံမှာတကြော့ပြန်ကိုဗစ်တတိယလှိုင်းကူးစက်မှုနှုန်းဟာစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်အရေးပေါ်အခြေအနေကိုနောက်ထပ်နှစ်လတိုးမြင့်လိုက်သလိုထိုင်းနိုင်ငံအတွင်းမှာရောက်ရှိနေတဲ့နိုင်ငံသားတွေကာကွယ်ဆေးထိုးဖို့အတွက်ဂျွန်လ9ရက်နေ့ကနေစတင်ပြီးစရင်ပေးသွင်းဖို့အတွက်ရက်သတ်မှတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံအတွင်းရောက်ရှိနေကြတဲ့နိုင်ငံသားအလုံးဟာမိမိရောက်ရှိနေတဲ့ဒေသကအနည်းဆုံးကျန်းမာရေးစင်တာတွေမှာကာကွယ်ဆေးထိုးဖို့အတွက်ဂျွန်လ9ရက်နေ့ကစပြီးမှတ်ပုံတင်ကြရမှာဖြစ်တယ်ဆိုပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကထုတ်ပြန်ပြောဆိုသွားပါတယ်။ရှေ့ကျောက်လူသမားတွေကြားမှာတော့ကိုဗစ်ကာကွယ်ဆေးထိုးဖို့မှတ်ပုံတင်ရမလားဆိုတာသေချာမသိရသေးပေမဲ့အများစုကကိုဗစ်ကာကွယ်ဆေးထိုးဖို့စိုးရိမ်စိတ်တွေရှိနေတယ်ဆိုပြီးရှေ့ကျောက်လူသမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဒီရှေ့ကျောက်လူသမားတွေအားလုံးကဆက်ရုံအလုံးယုံကြည်ပြီးရနေမှာတို့ရဲ့လုတ်သားကြီးဟိုချင်းချက်လက်ပြီးတောင်းနေလာကြာပြီခင်ဗျာလုတ်သားကြီးကမပြေးကြဘူးအခုလို့ရွှေပြောင်းလုတ်သမားတွေကိုထိုင်းဥပဒေပုံမှန်33ရစမှုဖွလုံရေးကန့်စကုံဝန်ထားတဲ့ကြောင့်တန်းလူခါစားခွင့်ရှိတယ်ဆိုပြီးထိုးပေးတော့မင်းတို့ထိုးတယ်မှာတယ်လို့တော့ကျွန်တော်ကအကြံပြုတယ်သူတို့မထိုးခြင်းဆိုတဲ့အကြောင်းကထိုင်းတရင်ဌာနတွေမှာလည်းတကယ်လက်ပါခဲ့တဲ့ကိစ္စတွေရှိနေတယ်မှာအခမတင်လို့လေးဖြတ်သွားတာတို့ဟိုအသက်ဆုံးဆုံးသွားတာတို့ဆိုတာကပါနေလို့သူကအမတန်စိုးရင်ကြောက်လန့်နေမထိုးခြင်းလို့ညှင်းဆန့်နေတာခင်ဗျာ
2021ခုနှစ်ဧပြီလကစပြီးဘန်ကောက်မြို့ area တွေက night club တွေကနေစတင်ကူးစက်ပြန့်ပွားလာတဲ့ covid တတိယလိုင်းဟာအခုဆိုရင်စက်ရုံတွေစောက်လို့ရေးစိုက်တွေကရွှေပြောက်လို့သမားတွေကိုပါကူးစက်လာနေတယ်လို့အကျဉ်းထောင်တွေထဲမှာလည်းစိုးရိမ်ပွဲရာပြန့်ပွားကူးစက်လာနေတာပါအခုဆိုရင်တစ်လအတွင်းနိုင်ငံတဝန်းပိုးတွေ့လူနာ6,400လောက်အထိမြင့်တက်သွားခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်ကူးစက်မြန်ကိုဗစ်ရောဂါပိုးအမျိုးအစားတဲ့ကူးစက်သူရှစ်တောင်းလူသမား15ယောက်နဲ့ထိုင်းနိုင်ငံသား21ယောက်စုစုပေါင်း36ယောက်ကိုပထမအဆုံးအကြိမ်ဖြစ်စစ်ဆေးတွေ့ရှိခဲ့ကြောင်းထိုင်းကျန်းမာရေးအရာရှိတွေကတောက်ကြနေကပြောပါတယ်တောက်ကြနေမှာပဲထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာဦးဆောင်ပြီးကယောဂါထိန်းချုပ်ရေးဘုတ်ကတာဝန်ရှိသူတွေနဲ့ကျန်းမာရေးဝန်ကြီးဌာနတို့တွေ့ဆုံဆွေးနွေးပွဲအပြီးမှာတော့ကပ်ဘေးအရေးပေါ်ကာလနောက်ထပ်2လတိုးမြင့်ဖို့အတွက်ဆုံးဖြတ်လိုက်တာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကထိုင်းဘာသာနဲ့ပြောဆိုသွားပါတယ
်ขึ้นมานะครับให้เป็นการขยายคราวที่12ตั้งแต่วันที่1มิถุนายนจนถึงวันที่31กรกฎาคม2564
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ36,000ကျော်ရှိနေပြီးမေလ22ရက်နေ့တနေ့တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,052ယောက်ထိရှိနေပါတယ်။ကိုဗစ်တတိယလိုင်းကူးစက်မှုမှာတော့နေ့စဉ်ထောင်ချီကူးစက်မှုတွေဖြစ်ပေါ်နေပြီးအခုတည်းထိသေဆုံးသူ959ဦးထိရှိလာကြောင်းထိုင်းဆိုရကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။